တော်သောစုကြည်ကိုထောက်မှအခြေမချဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကဒီပိုက်နောက်ပိုင်းသူ့ရဲ့မြန်မာခီးစဉ်မတိုင်ခင်မှာစစ်ကောင်စီကိုဒီနေ့တိုက်တွန်းလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီး Prak Sokhom ဟာဗုဒ္ဓနေ့မှာသူ့ရဲ့ဒုတိယခီးစဉ်ကိုဆောက်မှာဖြစ်တယ်လို့သူ့ရုံးရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီခီးဟာအာဆီယံဘုံသဘောတူညီချက်၅ရာအရာဖြစ်ပေါ်လာခဲ့တဲ့ခီးဖြစ်ပါတယ်။စစ်ကောင်စီကိုပိတ်ပို့လိုက်တဲ့စာထဲမှာအခုလိုတိုက်တွန်းလိုက်တာဖြစ်ပြီးပြစ်ဒဏ်ယူနာရှိထားဖို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုငြိမ်းချမ်းချမ်းဖြည့်ဆည်းပြီးတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်ဖို့ပြန်လည်တင်းမြတ်အောင်ကြိုးပမ်းရမှာဒေါ်အောင်ဆန်းစုကြည်ဟာအရေးပါတဲ့အခါကာလမှာရှိနေတယ်ဆိုတော့မြန်မာပြည်သူတွေကပကကဘာကပါအတိမတ်ပြုထားသူဖြစ်ပါတယ်လို့မစ္စတာပရက်ဆော့ဟွန်ကပြောကြားကြောင်းထုတ်ပြန်ချက်မှာဆိုပါတယ်။ဘလို့ပဲရှုပ်ထွေးပြီးဖြစ်စေပြည်ထောင်စုတစ်ခုကိုဒီနေ့ကြကြနဲ့နိုင်ငံရေးရအဖြေရှာရမှာပါဝင်ပတ်သက်သူတွေအားလုံးပါဝင်နိုင်တဲ့ဘလောက်တာကင်တာ권တစ်ခုတော့ရှိရပါမယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောကြပါတယ်။မတ်လအတွင်းကတွားရောက်ခဲ့တဲ့သူ့ရဲ့ပထမခီးစဉ်ကိုမအောင်မြင်ဘူးလို့တက်ကြွလှုပ်ရှားသူတွေကဝေဖန်ခဲ့ကြပါတယ်။အဲဒီခီးစဉ်မှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့သလိုတွေ့ဆုံဆွေးနွေးအဖြေရှာရေးလမ်းကြောင်းကလည်းပုံပေါ်မလာခဲ့ဘူးလို့ဝေဖန်သူတွေကထောက်ပြကြပါတယ်။အဒီလိုဝေဖန်ကြတာကိုသူနားလည်နိုင်ပါတယ်လို့မစ္စတာပရက်ဆိုဟွန်ကတော့ဆိုပါတယ်။တရားရုံးတွေကတော့ဒေါ်အောင်ဆန်းစုကြည်ကိုစီရင်ချက်ချပြီးဖြစ်တာကြောင့်ပြည်မှုဆိုင်ရာထောင်ကိုပြောင်းရွှေ့တာဖြစ်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။